တော်ရရှိများရှင်ထောင်နေတိုင်းသားတွေကိုဩစတြေးလျမှာပထမဦးဆုံးအခြေချနေထိုင်သူတွေအဖြစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေထဲမှာသတ်မှတ်နိုင်ရေးနဲ့ထောင်နေတိုင်းသားတွေကိုကိုစားပြုပေးမဲ့ကိုယ်စားလှယ်အဖွဲ့ Voice to Parliament ကိုလွှတ်တော်မှာအမြဲတမ်းထားရှိရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုအပြောင်းအလဲလုပ်ဖို့တင်မတင်ဆိုတဲ့လူထုဆန္ဒခံယူပွဲကိုအောက်တိုဘာလ14ရက်ကျရင်ကျင်းပမှာဖြစ်ပါတယ်လူထုဆန္ဒခံယူပွဲဟာရွေးကောက်ပွဲလိုပဲဖြစ်ပြီးမဲဆာရွက်တစ်ခုပေါ်မှာမိမိရဲ့ဆန္ဒကိုပြုကြရမှာဖြစ်ပါတယ်။ပေးထားတဲ့ဆာရွက်ပေါ်မှာ yes သို့မဟုတ် no ဆိုပြီးအင်္ဂလိပ်လိုရေးပေးရမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံအတွက်နှစ်ပေါင်း40အတွင်းပထမဆုံးအကြိမ်လူထုဆန္ဒခံယူပွဲကျင်းပတာဖြစ်ပြီးရွေးကောက်ပွဲလိုပဲအဲ့ဒီနေ့မှာမဲမပေးနိုင်ရင်ကြိုတင်မဲပေးဖို့စင်တာတွေကိုဖွင့်ပေးမှာဖြစ်သလိုစာတိုက်ကနေတစင်မဲပေးဖို့နဲ့တက်ကြီးစင်တာတွေအထိရွေးကောက်ပွဲကော်မရှင်ကလူတွေတွားရောက်ပြီးတော့တက်ကြီးတွေမဲပေးနိုင်အောင်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ပြည်ပမှာရောက်နေတဲ့ဩစတြေးလျနိုင်ငံသားတွေကလည်းမဲပေးနိုင်အောင်စီစဉ်ပေးကြမှာဖြစ်ပါတယ်။ကြိုတင်မဲကိုနှစ်ပတ်ကြာဖွင့်လှစ်ပေးမှာဖြစ်ပြီးဝေးလံခေါင်တည်တဲ့နယ်ဒေသတွေအတွက်ကြိုတင်မဲတွေကို၃ပတ်ကြာကြိုတင်ဖွင့်ပေးနေပြီဖြစ်ပါတယ်။အသက်၁၈နှစ်နဲ့အထက်ရှိသူဩစတြေးလျနိုင်ငံသားတိုင်းကမဖြစ်မနေမဲပေးရမှာဖြစ်ပြီးအကြောင်းပြတ်ချက်မခိုင်လုံမဲမဲပေးဖို့ပြက်ကွက်ရင်ဒဏ်ကြေးပေးဆောင်ရနိုင်ပါတယ်။မဲပေးတဲ့အခါမှာရွေးကောက်ပွဲလိုပဲလူတဦးမှတစ်ကြိမ်သာမဲပေးခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့လူထုဆန္ဒခံယူပွဲရဲ့ရက်လက်ရေးတွက်ပုံကတော့အထွေထွေရွေးကောက်ပွဲနဲ့ကွာခြားပါတယ်ရွေးကောက်ပွဲမှာမဲအများစုရတဲ့လူကအနိုင်ရတာဖြစ်ပေမဲ့လူထုဆန္ဒခံယူပွဲမှာတော့မဲအများစုနှစ်ဆ double majority ရရှိဖို့လိုအပ်ပါတယ်ဆိုလိုတာကတော့လူထုဆန္ဒခံယူပွဲမှာအောင်နိုင်ဖို့အတွက်နိုင်ငံလုံးဆိုင်ရာမဲပေးမှုမှာမဲအများစုရဖို့လိုအပ်ရုံသာမကကြီးနဲ့6ခုထဲမှာ4ခုနဲ့အထက်ကမဲအများစုပေးဖို့လဲလိုအပ်သေးတာဖြစ်ပါတယ်။ ACT နဲ့ Northern Territory မှာနေထိုင်သူတွေရဲ့မဲကိုတော့ကြီးနဲ့မဲမှာရေးတွက်မှာမဟုတ်ပဲနိုင်ငံတော်မဲရေးတွက်မှုတစ်ခုအတွက်သာရေးတွက်မှာဖြစ်ပါတယ်။နိုင်ငံတော်နဲ့ကြီးနဲ့အဆင့်တစ်ခုစလုံးမှာမဲအများစုရမှာအနိုင်ရတယ်လို့သတ်မှတ်တဲ့အတွက်လူထုဆန္ဒခံယူပွဲမှာအနိုင်ရဖို့ခက်ခဲပါတယ်။ဩစတြေးလျနိုင်ငံတပိုင်းတစ်လျှောက်မှာလူထုဆန္ဒခံယူပွဲကျင်းပတာ44ကြိမ်ရှိသွားပြီဖြစ်ပေမဲ့8ကြိမ်သာအနိုင်ရခဲ့ပါတယ်။ဆန္ဒပြုမှု5ခုအတွင်းတနိုင်ငံလုံးမဲရည်တွဲမှုမှာမဲအများစုရရှိပေမဲ့ပြည်နယ်အလိုက်မဲရည်တွဲမှုမှာပြည်နယ်4ခုနဲ့အထက်မှာမဲအများစုမရဘူးဆိုရင်မအောင်မြင်ကြပါဘူး။ဒီ voice to parliament ကိစ္စနဲ့ပတ်သက်ပြီး yes campaign အုပ်စုတွေကတော့ဌာနေတိုင်းသားတွေကိုဖွဲ့စည်းပုံအခြေခံဥပဒေထဲအတိအမှပြုပေးရရောက်တယ်လို့ဌာနေတိုင်းသားအရေးနဲ့ပတ်သက်တဲ့ policy တွေကိုဌာနေတိုင်းသားတွေကိုစားပြုတဲ့လူတွေကိုယ်တိုင်ဆုံးဖြတ်ချက်ချခွင့်ပေးတာကပိုကောင်းတဲ့အတွေ့ yes ကိုထောက်ခံရင်ကောင်းမွန်တဲ့ရလဒ်ကိုရရှိစေမယ်လို့ပြောဆိုကြပါတယ်လူတွေရဲ့ဘဝနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေ policy တွေကိုချမှတ်ရမယ်ဆိုရင်အဲ့ဒီလူတွေရဲ့အမြင်သဘောထားကိုနားထောင်ပြီးလှုပ်ဆောင်တာကပိုကောင်းမွန်တဲ့ရလဒ်ကိုရရှိစေမယ်လို့ပြောဆိုကြပါတယ်။ဌာနေတိုင်းသားတွေကိုကိုယ်စားပြုတဲ့အဖွဲ့တွေအရင်နှုန်းကလည်းရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲထည့်သွင်းသတ်မှတ်ပေးတာမဟုတ်တဲ့အတွက်အစိုးရတစ်ဖက်တည့်လာရင်လူပြောင်းမှုပြောင်းတာမျိုးဖြစ်တတ်တဲ့အတွေ့အဲ့ဒီလိုမဖြစ်ရအောင်ဖွဲ့စည်းပုံအခြေခံဥပဒေထဲထက်သွင်းအတိအမှပြုသင့်တယ်လို့ Yes Campaign တမားတွေကပြောပါရယ်ဒါပေမဲ့အဲ့ဒါကိုစန့်ကျင်သူတွေလည်းရှိပါတယ် No Campaign တမားတွေကတော့ Voice ကဘယ်လိုဖြစ်လာမလဲဆိုတာသေချာမသိရသေးသလိုစိတ်ဝမ်းကွဲစေတဲ့အရာဖြစ်တယ်လို့ပြောဆိုကြပါရယ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာVoice to Parliament ကိုထက်သွင်းมาဖြစ်လို့မကြိုက်ရင်လဲလွယ်လွယ်ကူကူနဲ့ပြစ်ပယ်လို့မရတော့ဘူးလို့လဲထောက်ပြကြပါတယ်။တတိပုဂ္ဂလလွှတ်တော်အမ Lydia Thorpe က Voice ကိုအစိုးရဦးစားပေးလှုပ်ဆောင်မဲ့အစား Treaty ဆိုတဲ့သဘောတူညီချက်ကိုရဖို့အရင်လှုပ်သင့်တယ်လို့ပြောဆိုလိုက်ပါတယ်။ဌာနေတိုင်းသားခေါင်းဆောင်တွေဟာ အကျဉ်းချင်းညီလာခံကိုကျင်းပပြီးရင်ထဲကလာတဲ့ Uluru ထုတ်ပြန်ကြေညာချက် Uluru Statement from the Heart ကိုထုတ်ပြန်ခဲ့ကြပါတယ်။ထုတ်ပြန်ချက်ထဲမှာ Voice ကိုစားပြုတဲ့အဖွဲ့တစ်ခုထားရှိပေးဖို့ Treaty ဆိုတဲ့အစိုးရနဲ့ဌာနေတိုင်းသားတွေအကြားသဘောတူစာချုပ်ရေးထိုးဖို့နဲ့အမှန်တရားကိုပြောတဲ့ truth telling တွေလုပ်ဖို့ဌာနေတိုင်းသားတွေကတောင်းဆိုကြတာဖြစ်ပါတယ်။ဝန်ကြီးချုပ် Anthony Albanese က Labour Party အနေနဲ့ယင်ထဲကလာတဲ့ Uluru ထုတ်ပြန်ကြေညာချက်ပါတောင်းဆိုချက်တွေကိုအကောင့်ထဲပို့ပေးဖို့ဆန္ဒရှိတယ်လို့ပြောဆိုထားပါတယ်။ Australia မှာရှိနေတဲ့မြန်မာတွေကရော voice ကိုဘလို့မြင်ကြသလဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာအခုလိုပြောဆိုကြပါတယ်
။ Australia နိုင်ငံမှာလူမှုဆန္ဒခံယူပွဲကျင်းပမှာပေါ့နော်။သူကတော့အဲ့ဒီဆန္ဒခံယူပွဲမှာမေးမဲ့မေးခွန်းကတော့ဒီ Aboriginal နဲ့ Torres Strait Islander တွေကိုဒီနိုင်ငံမှာပထမဆုံးအခြေချနေထိုင်တဲ့လူတွေအဖြစ်အတိအမှတ်ပြုနိုင်ရေးနဲ့ဒီစွတ်တော်မှာသူတို့ကိုကိုစားပြုမဲ့အတန်တတန်ပေါ့လေ။ကိုစားပြုအဖွဲ့ကိုအမြဲတမ်းထားရှိရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းသင့်မသင့်ဆိုပြီးတော့မေးမှာဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဟိုဘလို့မြင်ပါတလဲရှင်အကယ်၍ထောက်ခံတယ်ဆိုရင်ဘာကြောင့်ထောက်ခံတယ်လဲမထောက်ခံဘူးဆိုရင်ဘာကြောင့်မထောက်ခံဘူးလဲဆိုတာပြောပြပေးလို့ရမလားရှင်
။ဟုတ်ကဲ့ကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်ဆလို့ရှိရင်တော့ကျွန်တော်တို့ဒီ Aboriginal ဘောနော Aboriginal Strait Island ကကျွန်တော်တို့ဒီပမာပြီးမှာဒီကျွန်တော်တို့အဝတ်စားဒီတိုင်းရင်းသားနဲ့အဝတ်စားပွားတူတယ်။တော့ပြောမယ်ဆိုလို့ရှိတော့တို့ကဒီနေကမှနေဟိုစားပေါ့ဟိုစားကလေးအခုတင်ထိုက်တာကတော့ဟိုနေပေါ့6တော့ဝင်ကြတော့ရှိပြီပေါ့နော်ဒါပေမဲ့တကယ်တကယ်တော့တို့သူ့နေကအမဆိုသူကအဲ့ပဲရှိဒါပေမဲ့တကယ်တကယ်ဟိုစားပေါ့လက်တွေ့မှာကတို့ရတရားထဲဟိုစားဖိတ်ကြီးတွေဟိုအဖြူလူဖြူပေါ့နော်လူဖြူကနေအချိနောက်လာတဲ့လူတွေတွေ့ဟိုစားလက်တရားထဲတဲ့ဖိတ်ကြီးတို့မရဘူးနောက်တစ်ခုကျတော့ဒီဟိုစားပေါ့နော်ကျွန်တော်တို့ဒီကွယ်လန်းတပီတွေတက်တက်လို့ရှိပေါ့နော်ဟိုနေငါရေးသမားတွေဖြစ်ပေါ့နော်တို့စကားဟိုပြောတဲ့နေရာမှာမပြောခင်မှာပေါ့နော်တို့ကအဲ့ဒီ aboriginal ဟိုတို့တဲ့ဟိုစားပေါ့နော်ဟိုဤတော့လူကြီးတွေရဲ့အခုရဲ့လူကြီးတွေနောက်လာမဲ့ဟိုစားလူငယ်တွေပေါ့နော်ခေါင်းဆောင်တွေတို့ဟိုစားကာရဝပြုချတော့ပေါ့နော်လေစာနဲ့အင်းနေမှာတို့ပြောတော့ပေါ့နော်ဒါပေမဲ့တကယ်တကယ်အဲ့ဒါတော့ကျွန်တော်တို့ဒီဟိုစားပေါ့နော်တချို့တော့ဟိုစားပေါ့နော်ဒီတင်းမင်းဝါဒီစိတ်ပေါ့နော်ဘာဒီခါဒီလေပေါ့တို့ကအဲ့လိုမျိုးပေါ့နော်ပြောရမယ်ဆိုတော့ပြီးမှသူတို့ပြောတာပဲရှိတယ်ပေါ့နော်တကယ်တကယ်ဟိုစားပေါ့နော်သူတို့စိတ်ထဲမှာတော့အဲ့လိုမျိုးမရှိပေါ့နော်အကယ်၍တကယ်တကယ်အဲ့လိုမျိုးရှိမယ်ဆိုလို့ရှိတာအခုလာမယ့် referendum တော့သူတို့အဲ့ဒီ yes ကိုထည့်ဥထည့်ရမယ်ကျွန်တော်တယောက်အနေနဲ့ဆိုတော့ကျွန်တော်အဲ့ဒီပွဲမှာတော့ကျွန်တော်ဟိုစားပေါ့နော်အဲ့ဒီ referendum မှာကျွန်တော် yes ထည့်မယ်အခုနောက်ပေါ့နော် yes ထည့်တဲ့ဟာအကြောင်းရေးရတာအဓိကကနောက်ပေါ့နော်အဲ့ဒီ aboriginal ကျွန်တော်တို့သိမှတ်ပြတာဖြစ်တယ်အော်ကျွန်တော်ဒီဟိုစားပေါ့နော်ဩစတြေးလျတနင်္ဂနွေလုံးမှာရှိတဲ့ကျွန်တော်သိတဲ့ဟိုစားပေါ့နော်ကျွန်တော်တို့ဒီဟိုဆက်သွယ်ခရနီမိသားစုတွေပေါ့နော်ဆက်သွယ်ပေါ့နော်ပြင်နေအားလုံးတွေကျွန်တော်တို့တို့ဟိုစား4နဲ့ပေါ့နော်4နဲ့စကားပြောဖြစ်တယ်ဒီပဲကျွန်တော်တို့ရှင်းပြတယ်နောက်အဲ့ဒီဟာကိုကျွန်တော်တို့ဒီဟိုတို့အနေနဲ့ပေါ့နော် yes ပေါ့ပေါ့နော်မဲထက်ဖို့လဲကျွန်တော်တို့လည်းအပေးတယ်တော့ခုနပြောလို့မျိုးပါချုံနဲ့ပြောမယ်ဆိုရှင်တော့ကျွန်တော်တို့ဟိုစားပေါ့နော်ဒါပထမအဆေးပေါ့နော်တို့ရရှိရသေးတာထက်အဖေ့ရေးတာမရရှိခဲ့လို့ဒီဟာပထမအဆေးပေါ့နော်အကယ်၍အဲ့ဒါတို့ဒီပထမအဆေးက yes ပေါ့နော်တနင်္ဂနွေလောကအတက်တာအနေနဲ့ကျွန်တော်တို့ yes အားလုံးဥစ္စာအောင်မြင်မှုရှိမှဆိုလို့ရှိတော့တို့ကတွေ့ကောင်းတယ်ကျွန်တော်အမြင်ပေါ့နော
်ခုပဲဒီအဖြေပြရမယ် yes ပေါ့အဖြေလဲဆိုတော့တို့ကမူလထိုင်နေတိုင်းရင်းသားတွေလीနော်ဆိုတော့တို့မရှိခဲ့လို့ပဲပေါ့နော်အခုချိန်ထိတို့ကတို့ကိုကျမတို့ဖြစ်တယ်လို့မရဘူးတို့ကိုကျမတို့က respect ပေးရမယ်တို့ရဲ့အဲလောက်ဆောင်ချက်တွေပေါ့နော်ကျမတို့လည်းသဘောတူကောင်းတဲ့အဲအသက်ဆိုလို့ရှိရင်တော့ကျမတို့အားလုံးကလည်းသဘောတူအဲဝိုင်းဝန်းရံပေးတင်ပါတယ်လို
့ဟုတ်ကဲ့ကျွန်တော်အမြင်နေနဲ့ပြောမယ်ဆိုရင်တော့လေ yes and no တွေကတော့အကြောင်းမပေါ့ဒါပေမဲ့no ဆိုရင်တော့သူတို့ရဲ့တိုးတက်ရတိုးတက်ကြောင်းပုံကိုကောင်းမလားကျွန်တော်ကသူတို့စေတနာရှိပါတယ်သူတို့ကဒီကလူမျိုးတွေဟိုဗကတိပေါ့လေ native တွေနဲ့ဟိုလူမျိုးစုဖြစ်နေတော့ဒါသူတို့ညီဆိုတော့သူတို့ဦးစားပေးဒါပေမဲ့ဖိတ်ပြီးတော့လဲအခွင့်အရေးတွေတောင်းဆိုတောင်းဆိုပြီးတော့အစိုးရကို level ညစ်တယ်လို့တောင်းလို့သူကလည်းပေးမှာပဲလေသူတို့တောင်းရတော့လဲအဲ့တော့သူတို့လည်းအကုန်လုံးရောင်းနေတဲ့ပြီးတော့အလုံးမလုံးကြပဲနဲ့သူတို့လူမျိုးကတိုးတက်မလာဘူးလို့မြင်လို့ပါနှမို့ဆိုရင်တော့ကျွန်တော်လည်း yes လို့ပေးပါတယ်အရင်ပေးထားတာတွေကလည်းလုံလောက်ပြီလို့ထင်တာပဲလေကျွန်တော်ထင်တာပြောရင်တော့ yes လို့ပေးလိုက်ရင် သေးဖွဲ့လေးရစာကိုလို့ yes like လုပ်နေလေတိုင်းပြည်ရဲ့တိုးတက်ရဒုတက်ကြောင့်လည်းထိခိုက်တာပေါ့ပြီသူတို့အဲ့လိုလုပ်မယ်ဆိုရင်တော့အမှန်အရင်ပေးထားတဲ့နေရာမှာလည်းသူတို့တောင်းဆိုသလောက်ရနေရပဲလေမဟုတ်လားသူတို့စေတနာမရှိလို့မဟုတ်ဘူးလေဟုတ်တယ်မလားကျွန်တော်ပြောတာသူတို့စေတနာရှိတိုးတက်စေချင်တာသူတို့
ဟုတ်ကဲ့သိပါတယ်ဟုတ်တယ်ထပ်ခံမှာပေါ့ဘာကြောင့်ဆိုတော့ခဏတိုင်းသားဖြစ်တဲ့အတွက်ကြောင့်ဒီပါလီမန်မှာလည်းသူတို့ပါဝင်ခွင့်ရှိနေပေါ့လေအဲ့ဒါပါပဲရှင်လေကျွန်တော်ကတော့ထောက်ခံရမယ်ပေါ့ပါပဲမဲထည့်သေးရပါပဲ
ဟောအဲ့ဒါတော့ကျွန်တော်အနေနဲ့တော့လုံးဝအပြေဝထောက်ခံပါတယ်ဒါသူရဲ့ပုံမှန်ဆုံးနေနေပါပဲသူရဲ့ဒါအရင်ဆုံးမွေးဖွားပေါက်ဖွားလာတဲ့လူဆိုတော့သူရဲ့ရာသင်ရာထိုက်တဲ့ရာပိုင်တဲ့အခွင့်အရေးလည်းလေဟိုတည်းမှာဒါရှိဖို့ရှိရမှာဒါဖြစ်ဖြစ်တဲ့ကိစ္စပါပဲဖြစ်တင်တာလဲကြာခဲ့ပါပြီအခုမှမဟုတ်ပါဘူးလေနော်သူတို့အနေနဲ့ကသူတို့ဒီအခွင့်အရေးတွေအရင်တုန်းကစလုံးဆုံးခဲ့တာရှိတာပဲလေအဲ့တော့ဘယ်လိုပြောမလဲဒီကတော့စပြီးတော့ဇနဘူးအနေနဲ့စလုပ်သွားတင်တယ်လို့တော့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်